မြန်မာနိုင်ငံမှာလက်တလောကိုရိုနာဗိုင်းရပ်စ်ကရောဂါနဲ့ရင်ဆိုင်နေရတာကြောင့်သူသားချင်းစာနာထောက်ထားတဲ့အကူအညီအဖြစ်အမေရိကန်ဒေါ်လာ3,000ထောက်ပံ့ပေးသွားမယ်လို့တောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးဌာနကအင်္ဂါနေ့မှာပြောပါတယ်။အခုပေးမဲ့အကူအညီကိုပွင့်လင်းမြင်သာမှုရှိစွာနဲ့မြန်မာပြည်သူတွေလက်ထဲတိုက်ရိုက်ရောက်နိုင်ဖို့လှုံ့ဆော်ပေးသွားမှာဖြစ်ကြောင်းတောင်ကိုရီးယားနိုင်ငံသားရဲ့ဌာနကပြောကြားလိုက်ပြီးအဲဒီလိုဖြစ်ဖို့အတွက်စစ်တပ်ကတဆင့်ပေးတာမဟုတ်ပဲနိုင်ငံတကာအဖွဲ့အစည်းတွေကတဆင့်ပေးသွားမယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာစစ်တပ်ကဖေဖော်ဝါရီလတရနေ့မှာအာဏာသိမ်းပြီးနိုင်ငံတော်တမန်ကပုဂ္ဂိုလ်တော်ဆန်းစုကြည်အပါအဝင်နိုင်ငံရေးကောင်းဆောင်တွေနဲ့အရပ်တပ်ပြည်သူအများပြားကိုဖမ်းဆီးထိန်းသိမ်းထားတာကြောင့်နိုင်ငံရေးမတည်ငြိမ်မှုတွေဖြစ်နေဒီမှာပဲတောင်ကိုရီးယားအစိုးရကမြန်မာပြည်သူတွေကိုအခုလိုကူညီပေးမဲ့အစီအစဉ်ကျင်းပတာပါစစ်တပ်အပေါ်နိုင်ငံတကာကလှုပ်ဆောင်နေတဲ့တခါအရေးယူမှုတွေနဲ့ကန့်ညီအောင်လှုပ်ဆောင်တဲ့အနေနဲ့တောင်ကိုရီးယားအစိုးရကလည်းစစ်ကောင်စီအပေါ်တံခါးပိတ်ဆို့မှုတွေချမှတ်ထားပြီးဖြစ်ပေမဲ့လူသားချင်းစာနာတဲ့အကူအညီတွေတော့ဆက်ပြေးသွားမယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီပေါ်ဆောင်ရေးညီညာရေးနဲ့တည်ငြိမ်အေးချမ်းမှုပြန်လည်ရရှိရေးနိုင်ငံတကာအတိုင်းဝိုင်းနဲ့အနီးကပ်ကူညီကြိုးပမ်းသွားမယ်လို့တောင်ကိုရီးယားသမ္မတအင်ဒေါ်ကဩဂုတ်လ26ရက်နေ့ကကြေညာပြီးဖြစ်ပါတယ်။ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ UNGO ကိုတပ်တမအရေးရာတရားဝင်အသိအမှတ်ပြုဖို့တောင်ကိုရီးယားအစိုးရကိုလူ 9,800 နီးပါးကစာရေးသားလက်မှတ်ထိုးတောင်းဆိုထားတယ်လို့လည်းတောင်ကိုရီးယားသမ္မတအင်ဂျီရော website မှာဖော်ပြထားပါတယ်ခင်ဗျာ။